အကြမ်းဖက်ပဋိပက္ခတွေနဲ့လုံခြုံရေးဝန်ထမ်းတွေတိုက်ခိုက်တပ်ဖြတ်ခံရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာမတိမငိမ့်အခြေအနေတွေဆက်ရှိနေပြီးတော့ဒီကနေ့မောင်တော်မြို့နယ်မှာအမျိုးသားတူရဲ့အလောင်းကိုတွေ့ခဲ့ရပါတယ်။မောင်တော်မြို့နယ်အတွင်းမှာအပြစ်မဲ့ပြည်သူတွေအသက်ခံရတဲ့အခြေအနေတွေကတော့မကြာခဏဆိုသလိုရှိနေဆဲဖြစ်တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။နောက်ဆုံးအခြေအနေတွေကိုဆက်သွယ်မေးမြန်းထားတဲ့မခင်ဖြူတွေကပြောပြပေးမှာပါ။
ပြည်ရဲ့နှစ်အောက်တိုဘာလတဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့စခန်းတွေတိုက်ခိုက်ခံခဲ့ရပြီးလုံခြုံရေးဝန်ထမ်းတချို့သေဆုံးခဲ့ရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာပဋိမငိမ့်အခြေအနေတွေဆက်ပြီးတော့ရှိနေတာပါဒီကနေ့မောင်တော်မြို့နယ်လင်မာကုန်းသားကြီးရွာမှာလက်ပင်းလိဖြတ်ထံရရင်းနဲ့သေဆုံးနေတဲ့အသက်30အရွယ်အမျိုးသားတဦးရဲ့အလောင်းကိုထပ်မံတွေ့ထားတဲ့အကြောင်းနိုင်ငံတော်အတိုင်းအမြန်ရုံးကသတင်းထုတ်ပြန်ထားပါတယ်အခုလိုရက်သားပြည်သူတွေအသက်ခံရတဲ့အခြေအနေတွေဟာရခိုင်ပြည်နယ်မြောက်ပိုင်းမှာမကြာခဏဆိုသလိုရှိနေတယ်လို့သမရရုံးဝန်ကြီးဌာနပြောခွင့်ရဦးစောထေးက VOA ကိုပြောပါဗျ
။ဒီမောင်တော်ဒေသမှာဒီအပြစ်မဲ့ပြည်သူတွေပေါ့နော်ပြည်သူလူထုပေါ့ပြည်သူလူထုဆိုတာဘာမှမလုပ်ဘဲနဲ့ပြည်သူလူထုကိုတပ်ဖြတ်တဲ့အဖြစ်အပျက်ကလည်းခါရှိပြီလေဆိုတော့အားလုံးပေါင်း14ချိန်ရှိပြီ။တပ်ဖြတ်တဲ့ဘယ်ကနေစလဲဆိုတော့ကျွန်တော်တို့ဟိုမောင်တော်မြို့နယ်ဦးရှိကြကြေးကအဲ့မှာရှိတဲ့အဲမောင်မောင်ဆိုးပေါ်ရှင်းသားများဆိုသူကစပေးတယ်အဲ့လိုမျိုးလေဘင်းဟိုပြတ်ချတဲ့ဆက်နှစ်ချက်နဲ့ပေးတယ်နောက်ဒုတိယမြောက်ကဘယ်လိုလဲဆိုတော့မောင်တော်မျိုးနဲ့ဦးရှိကြရတယ်သူကပြတ်ချတဲ့စကူးချက်နဲ့မာမတ်တာလီဒုတိယမြောက်လူပေးတယ်နောက်လေဘင်းပြတ်ချပြီးတော့ပုတ်ကွာတည်ဆုံးတယ်အဲ့မောင်တော်မျိုးနဲ့မြို့သူကြီးကြေးရအဲသူလည်းပေးတယ်
မောင်တော်ခရိုင်တွင်အကြမ်းဖက်တိုက်ခိုက်သူတွေကအပြစ်မဲ့ပြည်သူတွေကိုတိုက်ခိုက်တပ်ဖြတ်နေတဲ့ဖြစ်စဉ်တွေရဲ့အသေးစိတ်ကိုနိုင်ငံတော်အတိုင်းအမြန်ပုံကိုယုံပြန်ကြားရေးကော်မတီ Facebook စာမျက်နှာမှာလည်းဖော်ပြထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာအစိုးရရဲ့နယ်မြေရှင်းလင်းမှုတွေအတွင်းလုံခြုံရေးတပ်ဖွဲ့တွေကမွတ်စလင်ကျေးရွာသားတွေကိုဆဲဆူကန်ကြောက်နေတဲ့ဗီဒီယိုဖိုင်ပြီးခဲ့တဲ့သတင်းပတ်ကုံကထွက်လာခဲ့တယ်လို့ဒီကိစ္စနဲ့ပတ်သက်ပြီးတော့ညွှန်ကြားချက်နဲ့အညီဆောင်ရွက်ခြင်းမရှိတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုအရေးယူဖို့တပ်ဆိုင်ရာကဆောင်ရွက်နေတဲ့ဆိုတာနဲ့အရေးယူဆောင်ရွက်မှုနောက်ဆုံးအခြေအနေတွေကိုတော့ပြည်ထောင်စုဝန်ကြီးဌာနကမကြာခင်မှာသတင်းထုတ်ပြန်လိမ့်မယ်လို့လည်းဦးစောထေးကပြောပါတယ်ရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုအခြေအနေတွေနဲ့ပတ်သက်လို့ OIC လို့တူကခေါ်တဲ့အစ္စလာမစ်နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ကလည်းနိုင်ငံသားရေးဝင်ကြီးအဆင့်ရေးပေါ်အစည်းအဝေးတစ်ရက်ကိုဒီလ19ရက်နေ့ကျရင်မလေးရှားနိုင်ငံမှာကျင်းပဖို့စီစဉ်ထားပါတယ်။ဒီအစည်းအဝေးနဲ့ပတ်သက်လို့တော့ဦးစောထေးကအခုလိုပြောပါတယ်။အဲ
့ဒါရှိတယ်လို့ပြောတယ်။အဲ့တော့ဟိုဒီကောင်လည်းအဲ့ဒီတင်းနေထွက်လာတော့ဆက်နေတယ်။သို့တော့ကျွန်တော်တို့လည်းကုလသမဂ္ဂမှာလည်းအဲဒီဘက်မှာမြန်မာနိုင်ငံကိုရန်ကြီးစီစဉ်ရှိတယ်အပြီးရင်ဟိုဘက်မှာလူ့ကိုယ်ရေးကောင်စီအစည်းအဝေးဒါမျိုးတွေနဲ့ဆက်ဆက်ပြီးတော့ ONG စည်းအဝေးကိုနောက်ချရလို့ပြောတယ်။ကျွန်တော်တို့ကတော့အဲ့လိုကြားတာပဲ
။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ကိုယ်ရေးအထူးကိုယ်စားလှယ် Miss Yan Healy ဟာတိတ်ပစာခင်ကာလအကျွေးမြန်မာနိုင်ငံကိုလာရောက်ဖို့ရှိပေမဲ့ခီးစဉ်အသေးစိတ်ကိုတော့မသိရသေးပါဘူး။ရခိုင်ရင်းနဲ့ပတ်သက်လို့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းမှုနဲ့ဖွံ့ဖြိုးတိုးတက်မှုအကောင့်ထယ်ဖော်ရေးဘိုးကော်မတီလုပ်ငန်းညှိနှိုင်းအစည်းအဝေးကိုဒီကနေ့နေ့လယ်2နာရီကနေပြီးတော့သမရအိမ်တော်အစည်းအဝေးခန်းမမှာကျင်းပခဲ့တာမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်လည်းတက်ရောက်ခဲ့ပါတယ်။လက်ထလုံးမှာမောင်တော်ဒေသတည်ငြိမ်အေးချမ်းရေးကိုဦးစားပေးဆောင်ရွက်နေပြီးတော့ရခိုင်ပြည်နယ်တစ်ခုလုံးအရေးကိစ္စကိုလည်းဆက်လက်ဆောင်ရွက်နေတဲ့အကြောင်းနဲ့ပြည်ထနာတွေကိုမှန်ကန်တဲ့လမ်းကြောင်းပေါ်ကနေရပ်တည်ဖြည့်ဆည်းသွားဖို့လိုအပ်တဲ့အကြောင်းဒေါအောင်ဆန်းစုကြည်ကပြောကြားသွားခဲ့ပါတယ်ရှင်။
မောင်နှောဒေသစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့ကြားဖြတ်အစည်းအဝေးခန်းစာကိုဒီကနေ့ရက်စွဲနဲ့ထုတ်ပြန်ရမှာမောင်နှောဒေသတွင်လုံခြုံရေးနဲ့တည်ငြိမ်ရေးဟာအချိန်ယူဆောင်ရွက်ရမယ့်အခြေအနေဖြစ်တယ်လို့ထုတ်ပြန်ထားပါတယ်။အစိုးရဌာနအဖွဲ့အစည်းများနဲ့လိုက်လျောညှိထွေစွာပူးပေါင်းဆောင်ရွက်သူများနဲ့တတိပေးတယ်လို့တန်ရရှိသူတွေကိုချိန်းချောက်တပ်ဖြတ်မှုတွေဖမ်းဆီးခေါ်ဆောင်မှုတွေပြုလုပ်လက်ရှိရမှာမောင်နှောဒေသကကျေးလက်ဒေသများမှာအကြမ်းဖက်သမားတွေဝင်ထွက်သွားလာလက်ရှိတာကြောင့်မလို့ရက်ရွာဒေသတည်ငြိမ်အခြေအနေမှာစိုးရင်ဖွဲ့ရအခြေအနေရှိနေတယ်လို့လည်းအဲ့ဒီအစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။အော်တိုဘာလ9ရက်နေ့လုံခြုံရေးတပ်ဖွဲ့တွေတိုက်ခိုက်ခံရတာကိုသုံးသပ်တဲ့နေရာမှာအရင်ထုတ်ပြန်ချက်တွေလိုပဲအကြမ်းဖက်အဖွဲ့တွေနဲ့ဆက်နွယ်ပြီးတော့စနစ်တကျအစည်းအဝေးတိုက်ခိုက်မှုဖြစ်တယ်လို့အစည်းအဝေးခန်းစာကသုံးသပ်ထားပါတယ်။စုံစမ်းစစ်ဆေးရေးကော်မရှင်ကိုတော့ပြီးခဲ့တဲ့နေ့ဒီဇင်ဘာလ10ရက်နေ့ကနိုင်ငံတော်သမ္မတရုံးအမိန့်နဲ့ဖွဲ့စည်းခဲ့တာဖြစ်ပါတယ်ရှင်။